လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီဒီမိုကရက်တစ်ပါတီသမ္မတလောင်းနေရာကနေရှင်ပြိုင်မဲ့ဒုသမ္မတကမလာဟဲရစ်ကသူသာသမ္မတဖြစ်လာခဲ့မယ်ဆိုရင်ဒီလက်ရှိဘိုင်ဒန်အစိုးရအုပ်ချုပ်မှုပုံစံမျိုးဆက်လုပ်မှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။သူ့အနေနဲ့အတွေးအသင့်အမြင်သစ်တွေနဲ့ခေါင်းဆောင်မျိုးဆက်သစ်တွေကိုကိုစားပြုသွားမှာဖြစ်တယ်လို့ပုံထုနေတုန်းက Fox ရုပ်သံနဲ့တွေ့ဆုံမေးမြန်းခံမှာဟဲရစ်ကပြောပါတယ်။လက်ရရင် Conservative ရုပ်သံသတင်းဌာန Fox နဲ့ပထမဆုံးအကြိမ်ပြုလုပ်တဲ့ဒီအင်တာဗျူးထဲမှာတော့လက်ရှိဒီမိုကရက်အစိုးရလက်ထက်လူဝင်မှုကြီးကြပ်ရေးကင်တွယ်ပုံတွေကနေလေရင်ကခွဲစိတ်ပြုပြင်ပြောင်းလဲမှုကိစ္စတွေအစုံအကြောင်းအရာစုံကိုခြောက်ပြီးတော့မေးမြန်းခဲ့တာပါအထူးသဖြင့်သမ္မတဘိုင်ဒန်အစိုးရလက်ထက်လင်းနေတာဆောင်ရွက်ချက်တွေနဲ့ပတ်သက်လို့သမ္မတဘိုင်ဒန်နေရာမှာတူတာဆိုရင်လည်းဒီလိုပဲကင်တွယ်ဖြစ်မှာပါပဲလို့ဟဲရစ်ကပြီးခဲ့တဲ့သတင်းပတ်တုန်းကပြောဆိုခဲ့ပြီးတဲ့နောက်မှာသူ့အပေါ်မေးခွန်းထုတ်မှုတွေကိုပြန်လည်တုံ့ပြန်လိုက်တာလည်းဖြစ်ပါတယ်မေးမြန်းချိန်တိုင်းဝက်နီးပါတလျှောက်လုံးမှာတော့မေးသူနဲ့ဖြေသူအပြန်အလှန်စကားဖြတ်ပြောကြရင်အတော်လေးကိုတင်းတင်းမာမာဖြစ်ခဲ့တာပါရွေးကောက်ပွဲကျင်းပဖို့သတင်းသုံးပတ်တောင်မလိုတော့တဲ့အချိန်မှာဒီမိုကရက်တစ်သမ္မတလောင်းဟဲရစ်အနေနဲ့ရီပပ်ဘလီကန်မဲဆန္ဒရှင်တွေရဲ့ထောက်ခံမဲရဖို့ကြိုးစားနေတာနဲ့အတူသူတို့အကြည့်များတဲ့ရုပ်သံမှာမေးမြန်းခန်းလုပ်ခဲ့တာလည်းဖြစ်ပါတယ်တချိန်ထဲမှာပဲရီပပ်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်ကတော့ဂျော်ဂျီးယားပြည်နယ်အတ္လန်တာမြို့မှာပေါ်ထူးနေတုန်းကလူလူစုဝေးပဲတက်ရောက်ပြီးမဲဆွဲမေးခွန်းပြောခဲ့ပါတယ်ရှင်